လီဘီယားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တပ်ရုံးမှ2012ခုနှစ်တုန်းကအမေရိကန်၄ယောက်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပေါ် Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုဟာအင်္ဂါနေ့တုန်းကပြီးဆုံးသွားပါပြီ။ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားစဉ်2012 September 17ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အခုနောက်ဆုံးစုံစမ်းမှုထဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းအပေါ်နောက်ထပ်အပြစ်တင်ဆွဆွဲထားတာမျိုးမပါဝင်ပါဘူး။အရင်လုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတော်တော်များများနဲ့ကွဲလွဲနေတာမျိုးအခုစုံစမ်းမှုမှလည်းဘာဆိုဘာမှမတွေ့ရဘူးလို့မဲဆွယ်စည်းရုံးပွဲတစ်ခုမှာ Mrs. Clinton ကပြောကြားခဲ့ပါတယ်။အဲဒီတော့ကအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နေစဉ်မှာ American စစ်တပ်ဘက်ကတုံ့ပြန်ဆောင်ရွက်ဖို့ပြတ်ကွက်ခဲ့တယ်လို့ Republican အများစုပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်။သမ္မတဘရက်အိုဘားမားနဲ့အဲ့ဒီအချိန်တုန်းကကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာတို့ကအမိန့်ပေးခဲ့ပေမဲ့ဘန်ဂါဇီမြို့စီကိုအမေရိကန်စစ်တပ်ကိုဆေးလွတ်ခြင်းမရှိဘူးလို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်ထရေးဂေါဒီကဆန်မျက်နှာရှေ့ရပါတဲ့စုံစမ်းမှုအစီရင်ခံစာထုတ်ပြန်ခြင်းမှာပြောကြားခဲ့ပါတယ်
။ No US military asset was ever deployed to Benghazi despite the order of the Secretary of Defense at 7 o'clock that night.
အဲ့ဒီညတော့ကာကွယ်ရေးဝန်ကြီးကအဲ့ဒီည9နာရီတုန်းကကာကွယ်ရေးဝန်ကြီးကအမိန့်ပေးခဲ့ပေမဲ့လည်းအမေရိကန်တပ်ကိုဘန်ဂါဇီကိုလုံးဝဆေးလွှတ်ခြင်းမရှိခဲ့ပါဘူး။အချိန်နဲ့တပြေးညီဘာဖြစ်နေလဲဆိုတာကိုအမေရိကန်အစိုးရကသိခဲ့ပေမဲ့ဒီတိုက်ခိုက်မှုတွေရောကျသွားတယ်လို့သူတို့ဘက်ကထင်တယ်လို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တာပါ။နှစ်နှစ်ကြာဒေါ်လာ9တန်းကုန်ကျတဲ့စုံစမ်းမှုတွေလုပ်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်။လီဗီးယားမှာဘာဖြစ်နေလဲဆိုတာနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုစစ်တပ်ကမရခဲ့သလိုတုံ့ပြန်ဆောင်ရွက်နိုင်ဖို့အရင်အမြင်လည်းမရှိခဲ့ဘူးလို့စစ်တပ်အကြီးအကဲတွေကထပ်တလဲလဲပြောကြားခဲ့ကြတာပါ။ဘန်ဂါဇီမြို့ကတန်ယုံတိုက်ခိုက်ခံရတာကိုသင်ခန်းစာယူပြီးတော့တုံ့ပြန်ဆောင်ရွက်မှုဘိုင်းမှာခိုင်မာတဲ့တိုးတက်မှုတွေရှိအောင်လို့အပြောင်းလဲတွေကိုလုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကအစီရင်ခံစာထွက်လာပြီးအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ရှင်။